ယူကရိန်းနဲ့နယ်သာလန်ကဒီနှစ်ထဲဆေးကူညီ 2.2 ဘီလီယံပေးမယ်လုံခြုံရေးဆိုင်ရာသဘောတူညီချက်တည်းကိုတောက်ချန်နေမှာနယ်သာလန်ဝန်ကြီးချုပ်မတ်ဂူတာနဲ့လက်မှတ်ရေးထိုးခဲ့တယ်လို့ယူကရိန်းသမ္မတကကြေညာပါတယ်။ယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခါခပ်မှာခေါင်းဆောင်တို့တက်ဆောင်ဆွေးနွေးပြီးနောက်မှာအခုလိုယူကရိန်းသမ္မတကကြေညာတာပါ။သဘောတူညီချက်ထဲမှာဒီနှစ်အတွင်းယူရိုငွေသား 2,000 ပေးမှာဖြစ်တယ်လို့လာမယ့်10နှစ်အတွင်းကာကွယ်ရေးဆိုင်ရာထောက်ကူတွေပေးဖို့ပါဝင်တယ်လို့ကြေညာပါတယ်။ဥရောပသမဂ္ဂကယူကရိန်းကိုလက်နက်ခဲယံတပ်တန်းပေးမယ်လို့ကြေညာပေးထားပေမဲ့သုံးပုံတစ်ပုံလောက်ပဲရတဲ့အတွက်ရုရှားခုကတိုက်ခိုက်ရေးချက်ချဲနေတယ်လို့လည်းယူကရိန်းသမဂ္ဂကပြီးခဲ့တဲ့လယူကရိန်းရှေ့ပိုင်းကအက်ဇီကာမြို့ကယူကရိန်းတပ်တွေပြန်ဆောက်ခဲ့ရတဲ့နောက်ကြေညာပေးလိုက်တာဖြစ်ပါတယ်။အဲဒီမြို့မှာရုရှားတွေတိုက်ခိုက်မှုကြောင့်အဆောက်အဦတွေပျက်စီးနေတဲ့ဗီဒီယိုကိုလည်းယူကရိန်းသမဂ္ဂကအရင် Twitter ဖြစ်တဲ့ X မှာရေးပါတယ်။နယ်သာလန်ဝန်ကြီးချုပ်နဲ့ယူကရိန်းသမဂ္ဂတို့ဟာခါခီယက်ကမြောက်ယထာဘူတာမှာပြောင်းလဲဖွင့်ထားတဲ့စာသင်ခန်း40ပါအထူးကျောင်းနဲ့တွားရောက်ကြည့်ရှုခဲ့တာပါ။